မင်္ဂလာပါခင်ဗျာဒီတစ်ပတ်မှတ်မှတ်သားစကားများအစီအစဉ်မှာငြိမ်းချမ်းရေးညီညွတ်ရေးနဲ့ပတ်သက်လို့ထူးထူးခြားခြားပြောကြတဲ့စကားတချို့ကိုသတိထားမှတ်သားမိတဲ့စကားတွေအဖြစ်ပြန်ပြီးအကောင့်ထုတ်တင်ပြလိုပါတယ်သူ့အနေနဲ့ထောင်ကလွတ်မြောက်လာတာမှန်ပေမဲ့ထောင်ထဲမှာပြစ်မှုနဲ့ပြစ်ဒဏ်မမျှတာတွေလွတ်ရက်တင်ပြီးမလွတ်သေးတဲ့သူတွေအများကြီးတွေ့ခဲ့ရတဲ့အကြောင်းရှေ့ဆက်ပြီးအခြေခံလူဒဏ်စာအကျိုးအတွက်ဆောင်ရွက်သွားမယ်လို့ငြိမ်းချမ်းရေးညီလာခံအကျိုးသမ္မတလူငယ်ချမ်းသာကွန်းနဲ့လွတ်မြောက်လာသူဗိုလ်မှူးချုပ်အဆင့်နဲ့ရန်ကုန်ဒုတိယတိုင်းမှုအထိတပ်မတော်မှာတာဝန်ထမ်းဆောင်ခဲ့သူတာနာရေးဝန်ကြီးဟောင်းဦးဆန်းဆန်းကပြောလိုက်ပါတယ်မေလ24ရက်နေ့ကအကျဉ်းထောင်ကအထွက်မှာဦးဆန်းဆန်းကအခုလိုပြောရတာဖြစ်ပါတယ
်ကျွန်တော်ကနေဖို့တည်းကပြည်သူ့အတွက်အခြေခံလူဒဏ်စာတွေအတွက်နော်တောင်ပြည်နယ်မှာတွေအလုပ်သမားတွေအတွက်ကျွန်တော်ဆက်လက်ပြီးတော့မှတာဝန်ထမ်းဆောင်မှုအတွက်လူတွေကတပ်မတော်ကအများကြီးယူပြီးတဲ့တန်နေတဲ့ချပီးတာဖြစ်ပါတယ်ကျွန်တော်တို့ကျွန်တော်ပြည်သူ့အကျိုးအတွက်လည်းဆက်လက်ပြီးဆောင်ရွက်သွားမှာ
သာသနာရေးဝန်ကြီးဟောင်းဦးဆန်းစင်ပြောသွားတာဖြစ်ပါတယ်နိုင်ငံတော်မှမြေသိခါမှခွဲမထွက်ရဆိုတဲ့အချက်ကို21ရာစုပင်လုံးငင်းကြိုင်းညီလာခံမှာထည့်သွင်းမဆွေးနွေးသင့်တဲ့အကြောင်း SNLD စံတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကပြောကြားလိုက်ပါတယ်မေလ25ရက်နေ့ညီလာခံစီဝေဒုတိယနေ့မှာနိုင်ငံရေးကဏ္ဍအစုအဖွဲ့ဆွေးနွေးရမယ့်အချက်21ချက်ထဲမှာဒီအချက်ကိုထည့်သွင်းဖို့မသင့်တော်တဲ့အကြောင်းဆွေးနွေးခဲ့တယ်လို့ SNLD ကိုယ်စားလှယ်စိုင်းထင်ကျော်ကပြောပါတယ်
တို့တောင်ဝင်အရေးသုံးပါရှိတယ်ဒီတို့တောင်ဝင်အရေးသုံးပါနဲ့တင်တော်တော်ကြီးကိုအများကြီးပြည့်စုံနေပါပြီဒါကြောင့်မလို့ကျွန်တော်တို့ဒီခွဲထွက်ခွင့်မရှိသေးတဲ့ဆိုတဲ့အချက်လက်သည်ထဲ့သွင်းရေးဆွဲစရာအချက်မဟုတ်ဘူးဆိုတာလေးကိုကျွန်တော်ဆွေးနွေးနေဖြစ်ပါတယ
် SNLD ပါတီကစိုင်းထင်ကျော်ပြောသွားတာပါ21ရာစုပင်လုံးညီလာခံနိုင်ငံရေးဆွေးနွေးပွဲမှာခွဲထွက်ခွင့်မရှိစေရဆိုတဲ့ကန့်သတ်ချက်အစားခွဲထွက်ခွင့်မရှိစေဖို့အကာအကွယ်ပေးနိုင်တဲ့ဒန်းတူကိုပိုင်အုပ်ချုပ်ပြဋ္ဌာန်းခွင့်ပေးတဲ့စကားရမျိုးကိုအစားထိုးသင့်တယ်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်ဒေါက်တာအေးမောင်ကပြောလိုက်ပါတယ်။မေလ25ရက်နေ့က Popular သတင်းဌာနနဲ့မင်းမြန်ရမှာဒေါက်တာအေးမောင်ကအခုလိုပြောကြတာဖြစ်ပါတယ်
။ဖျားတော့တည်တယ်ပင်လုံးဒီခွဲထွက်ခွင့်နဲ့ပတ်သက်တယ်။ပင်လုံးကိုစာချုပ်ချုပ်ခြင်းဒီတူတူလွတ်လပ်ရေးကိုယူမယ်ဆိုတဲ့တန်တိထံကိုခိုင်ခိုင်မာမာပြအောင်စာချုပ်ချုပ်လလရီကိုအတူမယူခဲ့လို့ရတဲ့တိုင်းသားအမှန်ပြောရင်ဘာမပရိုပါတည်တံ့သွားတော့ရှမ်းရှင်းကချင်းကယားတည်တံ့နိုင်ငံထောင်လို့ရခဲ့တယ်အင်္ဂလိပ်ရဲ့ဒုတိယကမ္ဘာစစ်အလွန်အကျပ်ကြီးအားလုံးသိတယ်ခင်ဗျအဲ့တော့အတင်းပေါင်းလာခဲ့တာဒီပြည်ထောင်စုပင်လုံစာချုပ်ကြောင့်အဲ့တော့ပင်လုံစာချုပ်ကိုချနှင်းတဲ့ချိုဖြက်တဲ့ပင်လုံမဖြစ်ဘူ
းဒါတော့ရခိုင်မျိုးသားပါတီဥက္ကရာဒေါက်တာအင်းမောင်ပြောတော့တာပါလောလောဆယ် NCA လက်မှတ်ထိုးဖို့မလိုလားသေးဘူးလို့ KIO အပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပန်ဆန်းမဟာမိတ်လူလူဒီများတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီကိုဦးဆောင်လာတဲ့ဝပီသွေးစည်းညညရေးတက်မတော် UWSA ကပြောခွင့်ရသူဦးကျောက်ကော်အန်းကပြောလိုက်ပါတယ်မေလ25ရက်နေ့ကဒေါင်းဆန်းစုကြည်နဲ့တဖွဲ့ချင်းတွေ့ဆုံပြီးတရက်တော်တွေနဲ့တွေ့ဆုံရမှာစကပြန်ကတစ်ဆင့်အခုလိုပြောကြရတာဖြစ်ပါတယ
်就是说这个 NCA 就是我们
ဟို NCA နဲ့ပတ်သက်တော့เนาะကျွန်တော်တို့တော့ဒီငင်းချမ်းလာတာဟိုနစ်20ကျော်လာပြီကျွန်တော်တို့အစူရနဲ့ဒီတိုက်ပွဲလည်းမရှိခဲ့ဘူးဘရိခါဘာမှမရှိခဲ့ဘူးဒါကြောင့်မလို့ကျွန်တော်တို့ဒီ NCA ဟာတော့အတွန်းဟိုအပြစ်ခတ်ရဲ့ဆေးရဲနဲ့ဆိုင်တယ
်ငင်းချမ်းညီလာခံမှာတက်မတော်အနေနဲ့မြန်မာနိုင်ငံမှာတခုတည်းသောတက်မတော်အဖြစ်ထားရှိရေမူဝါဒနဲ့ရက်တီဆွေးနွေးနေတယ်လို့တက်မတော်အရာရှိကြီးတူကပြောလိုက်ပါတယ်21ရာစုပင်လုံးငင်းချင်းညီလာခံတက်ရောက်နေစဉ်သတင်းတော့တွေကမေးမြန်းရမှာတက်မတော်အရာရှိကြီးတို့ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒေနိုင်ငံကြီးကြီးကဘာမှာဟုတ်လားတက်မတော်တခုတည်းထားရှိတာအမေရိကန်ပဲကြီးကြီးတို့ရဲ့အိန္ဒိယချင်းဖြစ်တဲ့တရုတ်ပဲကြီးကြီးအိန္ဒိယပဲကြီးကြီးတက်မတော်တခုတည်းထားရှိတာပဲတက်မတော်နေတော့ဆော့ပြောလို့ပေါ့တက်မတော်တခုတည်းထားရှိရေဟိုဒါဘွာရအနေနဲ့ပေါ့ဒါဆင်းနေနေတာပါ
ပင်လုံးငင်းချင်းညီလာခံတက်နေတဲ့တက်မတော်အရာရှိကြီးတို့ပြောတော့တာဖြစ်ပါတယ်။စစ်မှန်တဲ့ Federal ပြည်ထောင်စုကိုလိုချင်တဲ့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်သင့်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြောခွင့်ရသူဦးစောထေရပြောလိုက်ပါတယ်။မေလ25ရက်နေ့က21ရာစုပင်လုံးညီလာခံဒုတိယနေ့ပြီးအစိုးရပိုင်း MRTV သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောထေရအခုလိုပြောလိုက်တာဖြစ်ပါတယ
်။အခုပြောနေတဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေ2008ပေါင်းတယ်မဟုတ်တော့ဘူး။ဖွဲ့စည်းပုံအခြေခံဥပဒေ2008ကိုဘောင်းဘာပြင်သွားမှာပြင်ရင်းနဲ့မှပြည်내ကွန်စတီကျူရှင်းတွေဝင်သွားမှာအခု2008ကြီးနဲ့ပြည်내ကွန်စတီကျူရှင်းတော့မကြည့်နဲ့ကျွန်တော်တို့ဟိုလုပ်နေတာကခုနပြောတဲ့ဒီမိုကရေစီဖက်ဒရယ်ဆိုတော့ဖက်ဒရယ်ဆိုရင်အစ်စ်ပေါ့နော်ဖက်ဒရယ်စစ်မှန်တဲ့ဖက်ဒရယ်ဆိုရင်ဒီ2008ကပြင်ရမှာပဲအဲ့ပြင်တဲ့အတိုင်းသွားမှာပဲ
ဒါတော့ဥစော်ထေးပြောသွားတာပါတနိုင်ငံလုံးအပြစ်ခတ်ရဆေး NCA လမ်းကြောင်းကိုလေးလျူရှုပြီးတခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဆိုပြီးတော့ပြောဆိုလှုံ့ဆော်တာတွေဟာပြည်တော်စုကခွဲထွက်ရေးလမ်းစဉ်ကိုဥတည်နေတာဖြစ်တယ်လို့တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ပြောလိုက်ပါမေလ24ရက်နေ့ကစပြီးတော့ကျင်းပနေတဲ့21ရာစုပင်လုံးဒုတိယအစည်းအဝေးဖွင့်ပွဲမှာအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုကိုနိုင်ငံရေးစနစ်ကိုရက်လာနိုင်တယ်။ဒီဆောက်သွားရဆိုပြီး SC မှာသဘောတူညီထိခိုက်ဖြစ်ရမှာ။ဒါကိုလက်လို့ရှိပြီး
ဒီမိုကရေစီနဲ့ဖွဲ့စည်းပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည် ားပေးတာနိုင်ငံရေးအကြက်ကင်တာတွေလုံမှာမဟုတ်ဖဲအားလုံးနဲ့ပုံမှန်လင်းလင်းဆွေးနွေးပြီးအများလက်ခံနိုင်တဲ့သဘောတူညီချက်တွေရရှိအောင်ကြိုးပမ်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်။မေလ24ရက်နေ့ကစတင်ကျင်းပတဲ့27ရာစုပင်လုံညီလာခံဒုတိယအစည်းအဝေးဖွံ့ဖွဲမှာဒေါက်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။အမျိုးသားညီညွတ်ရေးကိုအခြေခံပြီးဒီမှာတော့အရင်နဲ့နိုင်ငံတော်ရဲ့စိတ်ကြီးတစ်လျှောက်ကြောက်လန်းရမှာအားလုံးနဲ့ညီနိုင်ဆွေးနွေးပြီးမှခြေလှမ်းတွေကန်းနေတာဖြစ်ပါတယ်။ပေါ်ပင်အများကြိုက်မဲ့ကြီးတွေရှာပြီးဖြားပေးတာမျိုးနိုင်ငံရေးအရအကြက်ကန်တာမျိုးဒီမှာတော့လုံးမဟုတ်ပါဘူး။အားလုံးနဲ့ပုံပွင့်နေနေဆွေးနွေးညီနိုင်ပြီးအားလုံးလက်ခံနိုင်တဲ့သဘောတူညီချက်တွေရရှိအောင်ကြိုးပမ်းသွားမှာဖြစ်ပါတ
ယ်။ဒါတော့ဒေါက်တာဆန်းစုကြည်ပြောကြတော့ပါခင်ဗျာ။အခုတော့မမသားသားစကားများဆီစဉ်ရလဲလောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ